ရွေးကောက်ပွဲနောက်ပိုင်းတက်လာမဲ့အစိုးရတဲ့အနေနဲ့မြန်မာနိုင်ငံရေးပြဿနာကိုချဉ်ကပ်ကင်တွယ်တဲ့နေရာမှာအရင်အစိုးရနဲ့မတူပဲဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံတွင်းကနိုင်ငံရေးပြဿနာတွေကိုဖြေရှင်းရမှာတိုင်းပြည်တွင်းကတိုင်းရင်းသားအုပ်စုတွေနဲ့ဆွေးနွေးညှိနှိုင်းရမယ်ဆိုတာကိုပဲဆက်ပြီးတိုက်တွန်းနေမှာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ကိုသားညုံကဆက်ပြီးပြောပြပေးပါရှင်။
မြန်မာနိုင်ငံရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူးလို့ယူဆပေမဲ့လေရွေးကောက်ပွဲအလွန်အစိုးရတင့်နေတော့ဆက်ပြီးတော့ထိစပ်ဆက်ဆံသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဘက်ကသဘောထားပြောခဲ့ပြီးသားပါလက်ရှိသမ္မတအိုဘားမားအစိုးရရဲ့မူဝါဒအရမြန်မာနိုင်ငံပေါ်မှာအရေးယူပိတ်ဆို့တဲ့ဖိအားပေးမှုတွေဆက်ထားဖို့လိုတယ်လို့အစိုးရနဲ့လည်းထိစပ်ပြီးတော့အပြောင်းလဲတွေအတွက်ဖြောင်းဖြားပြောဆိုတိုက်တွန်းသွားမယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တော့မြန်မာအစိုးရနဲ့တွေမဟုတ်ပဲနဲ့အခြားဒီမြန်မာနိုင်ငံပေါ်မှာဩဇာရှိတဲ့နိုင်ငံတွေနဲ့ပါမြန်မာနိုင်ငံအရေးကိစ္စဆွေးနွေးတိုင်ပင်မှုတွေရှိနေတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူ PG Crowley ကမနေ့ကနိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် We remain engaged with a wide range of countries on Burma. We have great concern about what is happening within Burma. We've expressed our concerns about the upcoming electoral process which we do not
မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံအတော်များများနဲ့ကျွန်တော်တို့ဆက်ဆက်ဆောင်ရွက်နေပါတယ်မြန်မာနိုင်ငံတွင်းကအခြေအနေတွေနဲ့ပတ်သက်လို့ကျွန်တော်တို့အမတန်စိုးရိမ်ရပါတယ်လာမယ့်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့လည်းကျွန်တော်တို့စိုးရိမ်ကြောင်းပြောထားပြပါပြီရွေးကောက်ပွဲဟာလွတ်လပ်မြောက်တဲ့ရွေးကောက်ပွဲဖြစ်မယ်လို့မယုံကြည်ပါဘူးမြန်မာနိုင်ငံနဲ့ရောမြန်မာနိုင်ငံအပေါ်ဩဇာတက်ရောက်တဲ့တခြားတိုင်းပြည်တွေနဲ့ပါကျွန်တော်တို့ဆွေးနွေးပြောဆိုတိုင်းမြန်မာနိုင်ငံလူ့အဖွဲ့အစည်းအတွင်လွတ်လပ်မှုတွေရှိလာဖို့နောက်ပြီးတိုင်းရင်းသားအုပ်စုတွေနိုင်ငံရေးအုပ်စုတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့အမြဲတမ်းလိုလိုတိုက်တွန်းပြောဆိုပါတယ်မြန်မာနိုင်ငံအခြေအနေအရရကိုတော့ကျွန်တော်တို့စောင့်ကြည့်သွားမှာပါလာမယ့်အစိုးရအသစ်ဟာအရင်အစိုးရနဲ့မတူပဲကွဲပြားတဲ့ကင်တွယ်ဆောင်ရွက်မှုတွေလုပ်လိမ့်မယ်လို့မျှော်လင့်ထားပါတယ
်နိုင်ငံကြီးဌာနပြောခွင့်ရသူ PG Crowley ဖြစ်ပါတယ်လာမယ့်မြန်မာနိုင်ငံရွေးကောက်ပွဲလုပ်ငန်းစဉ်မှာအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ပါဝင်နိုင်ငံရေးတိုက်ခံအတော်များများကိုပယ်ထုတ်ထားတာကြောင့်ဒီရွေးကောက်ပွဲဟာနိုင်ငံတကာရဲ့ယုံကြည်လက်ခံမှုရနိုင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုအပါဝင်အနောက်နိုင်ငံတွေကမြန်မာစစ်အစိုးရကိုသတိပေးထားပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအရာတက်လာမဲ့အစိုးရတစ်ကိုတော့ဆက်ပြီးတော့ဆက်ဆံသွားရမယ်ဆိုတဲ့သဘောထားတော့ရှိပုံရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်တူထားဖို့ဆိုတဲ့ဥပဒေရှိထားပေမဲ့အခုချိန်ထိတော့အထူးကိုယ်စားလှယ်ခံထားနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။